ဒီသတင်းမှတ်ထဲမှာတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာအာရှပစ္စည်းပိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံ APEC ထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပါတယ်။မနက်ဖြန်မှာတော့ APEC အဖွဲ့ဝင်နိုင်ငံတွေကအကြီးအကဲအရာရှိတွေရဲ့အစည်းအဝေးကျင်းပမှာဖြစ်ပြီးကြာသပတေးနေ့မှာတော့ဝင်ကြီးများအဆင့်အစည်းအဝေးတွေစတင်ကျင်းပပါလိမ့်မယ်။COVID-19 ကပ်ရောဂါကူးစက်မှုအလွန်အာရှပစ္စည်းပိတ်ဒေသနိုင်ငံတွေကြားစီးပွားရေးပြန်လည်ဥမောင်းအောင်ကြိုးစားတဲ့အခါမှာရေရှည်အခြေခံပြီးတော့အားလုံးပါဝင်နိုင်အောင်ပူးပေါင်းဆောင်ရွက်ကြဖို့ထိုင်းဝန်ကြီးချုပ်ကနှိုးဆော်ထားပါတယ်။ဘန်ကောက်မြို့အတွင်းလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေနိုင်ငံတကာကခေါင်းဆောင်တွေအစည်းအဝေးတက်ရောက်ဖို့ရောက်ရှိလာနေတဲ့အနေအထားတွေကိုဦးသိန်းထိုင်ဦးကသတင်းပေးပို့ထားပါတယ်
။နိုဝင်ဘာလ18ရက်နေ့ကနေ19ရက်နေ့ထိကျင်းပမယ့် APEC အာရှပစ္စည်းပိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံထိပ်သီးအစည်းအဝေးထိုင်းနိုင်ငံမှာကျင်းပမှာပါ29ကြိမ်မြောက်ထိပ်သီးအစည်းအဝေးဖြစ်ပါတယ်ဒီအစည်းအဝေးကိုကျင်းပဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့အခုကျွန်တော်ရဲ့နောက်မှာမြင်နေရတဲ့ဗဟင်မတိရိခိအထိမ့်မှတ်ခမ်းမဆောင်ကြီးမှာသူတို့ကျင်းပမှာပါလုံခြုံရေးတွေလည်းအထူးတင်းကြပ်ကြပ်ချထားပါတယ်ဒီအစည်းအဝေးမှာအမေရိကန်ဒုသပ္ပဒကမလာဟဲရစ်တက်ရောက်မယ်ဆိုပြီးတော့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကအတည်ပြုထားပါတယ်တရုတ်နိုင်ငံကတော့တရုတ်သမ္မတရှီဂျင်ပင်တက်ရောက်မယ်ဆိုပြီးတော့အတည်ပြုထားပါတယ
်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့အဘယ်စီဝေးကိုသူမတက်ရောက်နိုင်တဲ့အကြောင်းနဲ့ကိုယ်စလဲအဖွဲ့ဆီလွတ်မဲ့အကြောင်းရုရှားနိုင်ငံသားကြီးဝန်ကြီးဌာနကအကြောင်းပြန်ထားပါတယ်။ APEC အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့တွေထဲမှာနိုင်ငံ22နိုင်ငံပါဝင်ပြီးအမေရိကန်ပြည်ထောင်စုတရုတ်ရုရှားအော်စတြေးလျကနေဒါဂျပန်နယူးဇီလန်စတဲ့နိုင်ငံတွေပါဝင်ပါတယ်။မနေ့ပြန်နိုဝင်ဘာလ15ရက်နေ့ကစပြီးထိုင်းနိုင်ငံဘန်ကောက်မြို့မှာ APEC ဆင့်မြင့်ရာရှိကြီးတွေရဲ့စီဝေး18ရက်နေ့မှာဝန်ကြီးများဆင့်စီဝေးနဲ့ဆက်ရှိရတဲ့19ရက်နေ့ဒီမှာအေဘက်ထိပ်သီးအစည်းအဝေးကျင်းပပါလိမ့်မယ်။အေဘက်ဖွဲ့ဝင်22နိုင်ငံတဲက73နိုင်ငံကခေါင်းဆောင်တွေနဲ့တခြားနိုင်ငံကကိုယ်စားလှယ်တွေဆီလွတ်မဲ့အကြောင်းထိုင်းနိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။ဒီအစည်းအဝေးတွေကျင်းပနေတဲ့အချိန်ဖြစ်တဲ့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့မှာလုံခြုံရေးကိုထူးထင်းချက်ပြီးရဲနဲ့လုံခြုံရေးဝန်ထမ်း2000ကျော်လောက်ချထားတဲ့အကြောင်းထိုင်းသတင်းစာတွေကရေးပါတယ်။အစည်းအဝေးမတိုင်ခင်တလားလောက်ခရဲကပြည်ဝင်ခွင့်တင်းချက်တာတန်တရားရှိသူတွေကိုဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ထိုင်းရဲဌာနကထုတ်ပြန်တဲ့တရားဝင်စင်းတွေအရအော်တိုဘားလဒုတိယဘက်နောက်ပိုင်းနိုင်ငံသား900ကျော်ကိုပြည်ဝင်ခွင့်ဗီဇာကျော်နေထိုင်မှုနဲ့ဖမ်းဆီးခဲ့ပြီး1100ကျော်ကိုတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံသား400နီးပါးဖမ်းခံခဲ့ရပြီးလာအိုနိုင်ငံသား850ကျော်အများစုဖမ်းဆီးခံခဲ့ရတယ်လို့ထိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံဟာထိုင်းနိုင်ငံရဲ့အမျိုးသားရေးဂုဏ်သိက္ခာလို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချောင်းအောင်ချာကပြောဆိုထားပါတယ်။ပြည်တွင်းနိုင်ငံရေးတိုက်ခံတွေရဲ့စံတပြပွဲတွေနဲ့သူ့ရဲ့ဝန်ကြီးချုပ်တဒန်အပေါ်မှာကန့်ကွက်တာတွေရင်ဆိုင်ရတဲ့အချိန်ဖြစ်တာကြောင့်လဲကမ္ဘာမျက်နှာစာမှာနိုင်ငံတကာခေါင်းဆောင်တွေနဲ့လက်တွဲပြီးသူ့ရဲ့နိုင်ငံရေးတရားဝင်မှုနဲ့ဩဇာတရားမှုကိုပြသတဲ့အစည်းအဝေးဖြစ်ပါတယ်။ COVID-19 ကာယရောဂါကူးစက်မှုတွေကြောင့်စီးပွားရေးဆုတ်ယုတ်ခဲ့ရတဲ့ကာလအလွန်ပြန်လည်တည်ထောင်ကြဖို့နဲ့စီးပွားရေးအကျပ်တဲ့ငွေကြေးဖောင်းပေါက်မှုတွေကိုကျော်လွှားဖို့ကမ္ဘာခေါင်းဆောင်တွေကြိုးစားနေကြပါလေ။ဒါပေမဲ့လည်းယူကရိန်းကိုရုရှားအကျူးကျော်မှုနဲ့စစ်ရေးပဋိပက္ခတွေကအိဘက်စီဝေးပေါ်မှာရိုက်ခတ်ရိတ်ထိုးနေသေးဖြစ်ပါလေ။ပြီးခဲ့တဲ့မေလကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အိဘက်ကုန်သွယ်ရေးဝန်ကြီးများစီဝေးတုန်းကတော့ရုရှားကိုယ်စားလှယ်တက်ရောက်မင်းခွန်းပြောကြားချိန်မှာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတော်တော်များများအစည်းအဝေးခမ်းမတွေကထွက်သွားခဲ့ကြပါလေ။ကနေဒါ၊နယူးဇီလန်၊ဂျပန်၊ဩစတြေးလျတို့နဲ့အတူအမေရိကန်ပြည်ထောင်စုကိုယ်စားလှယ်တွေအိဘက်စီဝေးခမ်းမတွေကထွက်သွားခဲ့ကြတာပါ။ကိုဗစ်ကာယောဂါအလွန်ကန့်သက်တည်ပြန်လည်ဖြေလျှော့ကြပြီးတဲ့နောက်အဘယ်အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေ၃နှစ်အတွင်းဒီနှစ်ထဲမှာပထမဆုံးတွေ့ဆုံကြတာလည်းဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထည့်ပါ